တော်ရှင်များခင်ဗျာသမရဖို့ရှာဟန်တိုင်းမှာကျင်းပခဲ့တဲ့အိပက်ခေါ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ညီလာခံကိုတက်ရောက်ခဲ့ပြီးဒီကနေ့အင်ဒိုနီးရှားနိုင်ငံကိုဆက်ရောက်လာပါတယ်။ကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကိုသမရဖို့ဆက်ရောက်တော့ဆန္ဒပြမှုတွေရှိခဲ့ပါတယ်။သမရဖို့ရှာ6နိုင်ခွဲကြာအင်ဒိုနီးရှားမှာရောက်ရှိနေစဉ်သမားဆူဆူလီယိုဘန်ဘန်ယူဟိုယီနိုနဲ့ကိစ္စရဲ့အတော်များများကိုဆွေးနွေးဖို့ရှိပါတယ်။အဲဒါနဲ့ပတ်သက်ပြီးတော့ဂျကာတာမြို့တော်ကနေပြီးတော့ VOA သတင်းတောက်နန်ဆင်အမလီယာကောလင်းဘလူးများသတင်းပေးပို့ထားပါလေဒေါ်လာလာတိုင
်။အဲဒါကတော့ဒီကနေ့သမရဘုရှ်အင်ဒိုနီးရှားနိုင်ငံကိုမဆက်ရောက်မီသမရဘုရှ်ကိုပယ်ချကြဆိုပြီးဒေါ်သာထွက်နေကြတဲ့အင်ဒိုနီးရှားနိုင်ငံသားတွေထောင်နဲ့ချီပြီးလက်မများပေါ်မှာဆန္ဒပြခဲ့တဲ့အတန်ကြီးပါ။ဂျကာတာမြို့တော်တစ်ပိုင်းနဲ့တောင်ပိုင်းကီလိုမီတာ30กว่าရှိဘူဂိုမြို့မှာခေါင်းဆောင်ကြီးနှစ်ဦးတို့တွေ့ဆုံခဲ့နေရာမှာတော့ရဲကလုံခြုံရေးကိုတင်းကျပ်စွာချထားပါလေ။သမ္မတဘုရားအကျံဖက်သမားဖြစ်တယ်လို့ခုလိုဟစ်ကြွေးခဲ့ကြတဲ့မွတ်စလင်စစ်သွေးကြွားတွေ၊ကျောင်းသားတွေနဲ့တမန်ပြည်သူတွေကဂျကာတာမြို့တော်လမ်းမများပေါ်မှာကန့်ကွက်တဲ့စာတမ်းတွေကန်ဆောင်ပြီးခုလိုဆန္ဒပြခဲ့ကြပါလေ။ဘုဂုံမြို့မှာဒီကနေ့တော့ရဲရဲအတားစီကိုထိုးဖောက်ဖို့စူးစားကြည့်ကြတဲ့ဆန္ဒပြသူ50နဲ့ရဲကြခိုက်ရန်ဖြစ်ပွားမှုအနည်းငယ်ရှိခဲ့ပြီးမြို့တွင်းတခြားနေရာတွေမှာလည်းလူထောင်နဲ့ချီးပြီးဆန္ဒပြခဲ့ကြပါတယ်။အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုရှိနိုင်တယ်လို့သတင်းရထားတဲ့အတွက်သမရဘုရောက်ရှိနေစဉ်အသေးခံဘုံခွဲတိုက်ခိုက်မှုအလားအလာကိုရဲဘက်ကအထူးဂရုထားစောင့်ကြည့်နေပါတယ်။အင်ဒိုနီးရှားမှာအယ်ခိုင်ဒါနဲ့ဆက်တွေ့ရှိတဲ့ဒေသမရအကြမ်းဖက်ဦးစီးဖြစ်တဲ့ဂျမိုင်းအဇမ်မီယာကြောင့်လွန်ခဲ့တဲ့နှစ်တွေတွင်ဘုံဖောက်ခွဲမှုတွေခံခဲ့ရပါတယ်။အကြမ်းဖက်မှုနှိမ်နင်းရေးမှာအင်ဒိုနီးရှားဟာအရေးပါတဲ့မဟာမိတ်နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကယူဆထားတာလည်းဖြစ်ပါတယ်။အင်ဒိုနီးရှားအစိုးရအနေနဲ့လွန်ခဲ့တဲ့၃နှစ်အတွင်းစစ်သွေးကြွ300ကျော်ကိုဖမ်းဆီးခဲ့ပြီးပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ခုလိုအမေရိကန်နဲ့အင်ဒိုနီးရှားကြားဆက်ဆံရေးကောင်းမွန်ပေမယ့်အာဖဂန်နစ္စတန်နဲ့အီရတ်မှာအမေရိကန်စစ်တပ်ရဲ့လုပ်ရက်တွေကြောင့်အင်ဒိုနီးရှားနိုင်ငံသားအများစုကဒေါသထွက်လျက်ရှိကြပါတယ်။သမရဘုရှ်နဲ့အင်ဒိုနီးရှားသမ္မတဆူဆူလိုပန်ပန်ယူဟိုယွန်းတို့ဒီကနေ့နွေရာသီသမ္မတအင်ဒိုဖြစ်တဲ့ဘိုဂိုမှာတွေ့ဆုံကြရမှာသမ္မတဘုရှ်ကသမ္မတဆူဆူလိုကိုချီးမားပြီးကွဲပြားချမ်းသာမှုရှိတဲ့နိုင်ငံကိုဦးဆောင်အုပ်ချုပ်နိုင်တဲ့အတွက်ချီးကျူးစကားပြောကြားသွားပါတယ်။ခေါင်းဆောင်ကြီးနှစ်ဦးတို့ဟာမြောက်ကိုရီးယား၊အီရန်နဲ့အရှေ့လေပိုင်းအပါအဝင်နိုင်ငံကကိစ္စရပ်တွေကိုစွန့်ရွေးခဲ့တယ်လို့သိရပါတယ်။လက်ရှိမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ပြဿနာအဆုံးတိုက်ရေးအတွက်ထိရောက်ဆုံးကတော့6ပွင့်ဆိုင်စွန့်ရွေးပင်ဖြစ်တယ်လို့လည်းခေါင်းဆောင်ကြီးအူတို့သဘောတူခဲ့ကြကြောင်းမစ္စတာဘုရှ်ကပြောပါတယ်။ဒါအပြင်အချမ်းဖက်မှုအဆုံးတိုက်ရေးအတွက်လည်းသမ္မတနှစ်ဦးလုံးတို့ကတန်တိတ်ထန်ခိုင်မာကြောင်းလည်းမစ္စတာဘုရှ်ကပြောပါတယ်ရှင်။